28ချိန်မြောက်အရှိတောင်အရှာအာကစားပြိုင်ပွဲဘောလုံးပွဲမှာမြန်မာ U23 အသင်းကအင်းရှင်စင်ကာပူကိုအနိုင်ရသွားတဲ့အတွက်မြန်မာအသင်းဟာအုပ်စုဆင့်ကနေတက်ဖို့အတွက်အလားအလာကောင်းသွားပြီဖြစ်ပါတယ်။စင်ကာပူစီးကိန်းဘက်ကအခြေအနေအပါအဝင်နယူးဇီလန်နိုင်ငံမှာကျင်းပနေတဲ့ FIFA U20 ကမ္ဘာဖလားပွဲဘက်ကမြန်မာနိုင်ငံအသင်းရဲ့နောက်ဆုံးအခြေအနေတွေဘယ်လိုရှိတယ်ဆိုတာကိုကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်။
စင်ကာပူနိုင်ငံမှာကျင်းပနေတဲ့28ချိန်မြောက်အရှိတောင်အရှာအစားပြိုင်ပွဲဘောလုံးပွဲမှာတော့မြန်မာ U23 အသင်းကအင်းရှင်စင်ကာပူအသင်းကို2-6နဲ့အနိုင်ရသွားပါတယ်။ဒီပွဲမှာမြန်မာကနေလင်းထွန်းရဲ့ဂိုးနဲ့ဥဆောင်ခဲ့ပေမဲ့စင်ကာပူကပယ်နယ်တီကနေပြန်ချေခဲ့ပြီးတော့မြန်မာအတွက်အနိုင်ဂိုးကိုတော့ရဲကိုဦးကဒုတိယပိုင်းမှာဖရီးကစ်ကနေတဆင့်သွင်းခဲ့တာပါ။မြန်မာအသင်းဟာအင်းရှင်စင်ကာပူကိုထိုက်ခိုက်တဲ့အနိုင်ရတာဖြစ်ပြီးတော့တိုးတက်မှုတချို့တွေ့ရတယ်လို့အာကစားဆောင်ပါရှင်ကိုဇော်မျိုးသက်ကပြောပါတယ်
။စင်ကာပူနဲ့ပွဲကိုပြောနေသေးတယ်ဗျ။မြန်မာအသင်းကထိုက်တဲ့အနိုင်ရတာပါ။မြန်မာကစောင်းပါတယ်။အားလုံးကောင်းတယ်။အပြည့်အစုံတော့ဒီလိုကြားနေကြတာပဲပြောမှာလို့ဒီနောက်တန်းကပြောလို့အားမလို့ဒီလိုပြောမှာလည်းအဲ့ဒါကိုပြင်နိုင်ရန်ရှိတယ်ပဲဒီလိုတက်တဲ့အတွင်းကိုကြည့်ကြရတာအပင်လိုက်ဒီစားအပေါ်တော့အရင်ကဒီလိုတက်တဲ့အတွင်းနဲ့တာမျိုးရှိရင်နည်းနည်းလေးပြင်နိုင်တယ်ပဲဒီကအကြောင်းလေးကတော့ကျွန်တော်တို့ဒီစီးကျင်းကြံရတဲ့ကအမြဲတမ်းလေးလေးပြင်ကြည့်ရလို့ရှိတယ်ဒီစီးကျင်းမှုကနေတော့ဒီတော့ရေရောင်းလို့ရှိရင်ကောင်းတယ်။ပြည်တော့ကြလိုက်လို့ရှိရင်ဒီကပ်တန်ကလည်းလူချကြရမယ်။ဒီလိုရှိရင်အမိကပြရလို့ထုတ်ကြရမယ်။ဒါတော့ပုံစံမျိုးဒီစိတ်ရင်းစက်တဲ့အတွက်လည်းရောမတွေ့ရဘူး
။မြန်မာတင်းဟာအရှင်စင်ကာပူကိုနိုင်လိုက်တဲ့အတွက်နှပွဲကစားနှပွဲနိုင်6မှတ်နဲ့အကျိုးဘောလူပွဲတက်ဖို့အလားအလာတော့ကောင်းသွားပြီဖြစ်တယ်လို့ကိုဇော်မျိုးသံကသုံးသပ်ပါတယ်။စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားအများပြားနေထိုင်ကြတဲ့အတွက်ဒီနေ့ရှစ်တောင်အရှာအစားပြိုင်ပွဲဘောလုံးပွဲမှာလည်းမြန်မာပရိသတ်တွေတခဲနဲ့အားပေးခဲ့ကြတာကိုတွေ့ခဲ့ရပါတယ်။အင်ဒိုနီးရှားနဲ့ပွဲမှာပရိသတ်ထောင်နဲ့ချီအားပေးခွင့်ရခဲ့ပေမဲ့အင်းရှင်စင်ကာပူနဲ့ပွဲမှာမြန်မာပရိသတ်အတွက်တရားဝင်လက်မှတ်ဆောင်ရည်က900ပဲခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းမြန်မာပရိသတ်တွေဟာအင်းရှင်ပရိသတ်တွေနဲ့အပြိုင်အားပေးဖို့အတွက်လက်မှတ်တွေကိုနှီးမျိုးစုံနဲ့ရအောင်ကြိုးပမ်းပြီးတော့အားပေးခဲ့ကြတယ်လို့ဒီပွဲကိုသွားရောက်အားပေးခဲ့တဲ့ကိုရဲမှန်မြင့်ကပြောပါတယ်
။ဟောစင်ကာပူနဲ့ပွဲမှာလက်မှတ်တွေအကုန်လုံးကမြန်မာဘက်ချမ်းကိုပရိသတ် 8,000 ဆောင်း 900 လောက်ပဲရောင်းမယ်လို့တရင်ကြားရပေါ့။အဲ့တော့မြန်မာလက်မှတ်တွေကိုရောင်းတဲ့နေ့တုန်းကလည်းအဲ့ဒီချက်ချင်းပဲကုန်သွားတာ900လောက်ပဲဆိုတော့လေ။အဲ့နောက်ပိုင်းစင်ကာပူဘက်ကနေဝယ်လို့ရတယ်ဆိုဒီစားလုံးတငယ်ချင်းတွေကိုပီအာရီကိုကူညီတောင်းပြီးတော့အကုန်လုံးကစားလုံးဘက်ချမ်းနေဝကြိုပြီးတော့ဝယ်ထားကြတာပေါ့နော်။ဒီနေ့ကွင်းထဲကိုရောက်တော့အချိန်ကျတော့မြန်မာပရိသတ်ကသူတို့နဲ့ level 2ပါလောက်ကိုလိုက်နိုင်တယ်။သူတို့ဘက်ကဒါသူတို့အိမ်ကွင်းဆိုတော့ပေါ်လုံးကိုတစ်ကက်ကိုရနိုင်တယ်လို့ချုပ်ထားပေးမယ်လေ။ကိုရီဘက်ကကြောက်ကုန်ကြိုးစားတယ်မနေ့ကဆိုလို့ရှိရင်ခြားလုံးနိုင်ငံသားတွေပဲကြိုင်နဲ့ကတ်နဲ့ဝယ်လို့ရတယ်ဆိုပြီးတော့အဲ့ဒီအဥ္စာတွေကိုလို့ရှိရင်လည်းမြန်မာလူမျိုးတွေကသူတို့မြန်မာရှိတဲ့ဒီ NDUC ကတ်တွေရှိလို့ရှိရင်ရှိတဲ့လူကတယောက်ကို2ဆောင်ဆိုတယောက်ကို2ဆောင်ဒီဆွမ်းကုန်ကြိုးစားပြီးရနိုင်တယ်လို့ဝယ်ကြတယ်ဒီကဒီမြန်မာဘောလုံးချစ်သူအဖွဲ့ရလဲဒီကြိုးစားပြီးတော့ရနိုင်တယ်လို့လုပ်ပြီးတော့ကျွန်တော်တို့ကိုထင်ထားတဲ့အတိုင်းအားပေးလိုက်ရတယ်ပေါ့နော်အားပေးကတော်တော်ကိုများတယ်ပထမပွဲတုန်းကဆိုလို့ရှိရင်အင်ဒိုနီးရှားနဲ့ပွဲမှာဆိုပရိသတ်က 8,000 ဆန်းမှာကိုရီးယား 4,000 လောက်ရှိတယ်အခုဒီလိုချုပ်ထားရတော့ကျွန်တော်ထင်တာမမှားဘူးဆိုမရှိဘူးဆိုရင်တော့2,500လောက်တော့လာတော့တယ်ကို
စင်ကာပူမြန်မာအရှင်အသင်းကိုအခုလိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးကိုရဲမမြင်ကအခုလိုဆက်ပြောပါတယ
်ပြောရမယ်ဆိုရင်လည်းဒီနေ့ကကျွန်တော်တို့ကလုံးဝကိုပြောတာပွဲပြီးတဲ့အထိမိနစ်20လောက်ထိကိုမထွက်ပဲနဲ့နိုင်ငံတော်သတင်းဆိုပြီးတော့ကိုဂုံပြနေကြတာဒီ free kick ကနေတဆင်းလာလာပါပါရဲကိုဦးကတွင်းသွားတဲ့အချိန်မှာကျွန်တော်တို့လုံးဝတကွင်းလုံးကအဲဒီလက်ဒီကုံတော့လေပေါ်မှာမြောက်နေတာကျွန်တော်နဲ့မြင်နေတောင်မရှိသလိုခံစားရရကိုကျွန်တော်ဆိုလို့ရှိရင်အော်လာမြန်မာကြီးမြန်မာကြီးဆိုတဲ့အတန်အော်လာလို့ရှိရင်ကိုကလူပါတုံတုံသွားတယ်ပွဲသင်းကြရဝီစီမှုတ်လိုက်တဲ့အချိန်မှာဟိုဖြစ်သွားတဲ့စီနဲ့လုံးဝဟိုဒီစာလုံးမြေပေါ်မှာစာလုံးကိုနိုင်လိုက်ပြီပေါ့နော်အဲ့လိုအရန်ဟစ်ကျွေးပြီးတော့အော်ပြီးတော့နိုင်ငံတော်သချင်းကိုပြိုင်လူဆိုပြီးတော့အတူတူဟိုခုံပေါက်ပြီးတော့ဘာဖြစ်သွားမှမသိဘူးပြီးရင်မြန်မာဟိတ်ဆိုတဲ့အတန်ကအရန်ကိုဟိမ့်ပြီးတော့လေအရန်ကိုကျင်းနေစရာကောင်းတယ်
မြန်မာတင်းဟာလာမဲ့ဂျွန်လ9ရက်နေ့မှာဖိလစ်ပိုင်နဲ့ကစားအမှာဖြစ်ပြီး10ရက်နေ့မှာတော့ကမ္ဘောဒီးယားနဲ့ကစားအမှာဖြစ်ပါတယ်တချိန်တည်းမှာပဲနယူးဇီလန်နိုင်ငံမှာကျင်းပနေတဲ့ FIFA U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာတော့မြန်မာ U20 အသင်းဟာဒီကနေ့မှာအေရှန်နယူးဇီလန်အသင်းနဲ့ဝယ်လင်တန်မြို့မှာကစားအမှာဖြစ်ပါတယ်အေရှန်နယူးဇီလန်နဲ့ကစားမယ့်မြန်မာတင်းရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်တာဝန်ရှိသူဦးစိုးမိုးကျော်ကိုမေးကြည့်ထားပါတယ
်အခုပွဲရနေတာနဲ့ပြောမှဆိုရင်တော့90ပေါ့ကျွန်တော်လည်းကစားပါဦးကျွန်တော်လည်းကစား
ပါဦးကျွန်တော်တို့ပထမနှစ်ပွဲလုံးကရှုံးခဲ့တယ်ဒါပေမဲ့လည်းဒီပွဲနိုင်ရင်နောက်တစ်ဆင့်ကိုတက်မယ်ဆိုတော့မျောလင်းချက်ရှိနေသေးတော့ဒီပွဲနဲ့ပတ်သက်ပြီးတော့အသင်းကဘယ်လောက်ထိမျောလင်းထားတယ်ကစားသမားရဲ့အခြေအနေဘယ်လိုရှိလဲခင်ဗျာ
ကျွန်တော်ရတော့အသေးလေးတိုင်ပါပေါ့နိုင်အောင်ကစားပါပေါ့အသေးလေးချစ်ကစားပါတင်းလုံးကအသေးလေးကစားဖို့ပြင်ထားပြီးပါတယ်နိုင်နေမနိုင်ဘူးဆိုတော့ပွဲကစားတဲ့အချိန်ကျမှသိမှာပ
ေါ့တင်းလုံးကစားနိုင်မလားဘယ်လိုရှိလဲလူအခြေအနေရော
တင်းလုံးမကစားနိုင်ဘူးတခြားတဲ့အောင်ရက်ကတိကြရမပါတော့တော်တန်းကလေးက တနေ့လူတွေအားတော့ပါမယ်ငင်းကြောက်လည်းမရသေးဘူး
နယူးဇီလန်နိုင်ငံမှာကျင်းပနေတဲ့ FIFA U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအုတ်စုတတိယရတဲ့အသင်း6သင်းနဲ့ကအကောင်းဆုံး4သင်းဟာနောက်တစ်ဆင့်ကိုတက်ခွင့်ရမှာဖြစ်တဲ့အတွက်မြန်မာအသင်းရောအရှင်နယူးဇီလန်အသင်းမှာမျှော်လင့်ချက်တွေရှိနေတော့မှဖြစ်ပါခင်ဗျာ